Welcome to the Voice of America in Burmese.
Mingla nyane yin ma thora sin ni tani da mo ban di ja wa yi la kana. Bio American tan ye 2018 khu ne November 30 ye cha da pri ni nyane kin season ni go myama san lo chein nyane 6 nai kwe ni 9 nai thi Washington DC myo ro ga ni line no meter 1925 ru ga ni dai yai tin set ni ba bi. ကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားကနောက်ဆုံးအချိန်ဖက်ထိန်တဲ့မစ်ဆန်တိုစမ်းသပ်မှုဟာကဘာကြီးတွေစစ်ပွဲတွေနဲ့နှိစက်အောင်တွန်းပို့ရရောက်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ၄ရက်ကြာခီးစဉ်ဆုံးသက်ပြီးတဲ့နောက်ပိုယန်မင်းကြီးဖရန်စစ်စာဒီကနေ့ပဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုကြွားချီလာတဲ့ပိုယန်မင်းကြီးဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားပြီဖြစ်ပါတယ်သူရဲ့မြန်မာပြည်ခီးစဉ်ပေါ်ဘယ်လိုအမြင်ရှိကြပါသလဲ
ကျမတို့မြန်မာပြည်မှာရှိတဲ့ကက်သလစ်သင်းတော်အတွက်လည်းအကျိုးရှိတယ်လို့ကျမတို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိမယ်လို့ယုံကြည်ပါတယ်ပေါ့နော်ပြီးတော့အထူးသဖြင့်သူရဲ့ဆောင်ဖို့ဖြစ်တဲ့ညီ
ဒါတော့ခရီးယန်တီလာရှင်တပါကြိုးကြားသွားတာပါဒီကြောင့်နဲ့ဒီပိုယန်မင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာမယ်ဆိုတဲ့အခါမှာဘယ်လိုပြင်ဆင်မှုတွေရှိတယ်လဲဆိုတဲ့အကြောင်းနဲ့အေးအေးရခိုင်တပ်နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေကြောင့်အိန္ဒိယမီဇိုရန်ပြည်နယ်တွေကိုဒုက္ခသည်တွေပြေးဝင်ခိုလုံနေတဲ့အခြေအနေတွေကိုလည်းတင်ပြဖို့ရှိတယ်လို့ထိုင်းနိုင်ငံမှာမူဒီမူရဲ့စိတ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲအကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားကနောက်ဆုံးချိန်ပတ်ထိန်တဲ့မစ်ဆိုင်းတုံးစမ်းသပ်မှုဟာကမ္ဘာကြီးအတွက်စစ်ပွဲတွေနဲ့နှိစက်အောင်တွန်းပို့ရရောက်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝမ်ပေါ်ဖိအားပေးဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ပေမဲ့သမ္မတကြီးဟေးလီကတော့အမေရိကန်ဟာမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့ကြိုးပမ်းနေတာမဟုတ်တဲ့အကြောင်းမနေ့ကကုလသမဂ္ဂလူညီညွတ်ကောင်စီအရေးပေါ်အစည်းအဝေးမှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားအရေးမှာတရုတ်နိုင်ငံအနေနဲ့ပုံမှန်လုံဆောင်မှုလိုအပ်ကြောင်းနဲ့သမ္မတထရန့်ကလည်းတရုတ်သမ္မတရှင်ချင်းဖြင့်ကိုဆက်သွယ်စကားပြောရမှာမြောက်ကိုရီးယားကနေရင်းနှီးတင်သွင်းမှုတွေကိုတရုတ်နိုင်ငံကဖျက်တော့ဖို့လိုအပ်တဲ့ခြင်းတွေကိုရရှိနေပြီဖြစ်ကြောင်းပြောကြားခဲ့တယ်လို့လည်းတမ်မတ်ကြီးဟေလီကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပေါ်တန်ခတ်မဲ့ဒီအစီအစဉ်ဟာနိုင်ငံကအတန်းဝန်းအတွက်ခေါင်းကဲစရာဖြစ်နေရတဲ့ကိစ္စကိုဖြေရှင်းရမှာအရေးပါကြောင်းလည်းပြောဆိုသွားပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားပေါ်အမေရိကန်ကတန်ခတ်မှုအစ်စ်တွေချမှတ်သွားမှာဖြစ်တဲ့အကြောင်းမစ္စရီပြည်နယ်မှာမင်းကွန်းပြောဖို့ဝါရှင်တန်ကမထွက်ခွာခင်မနေ့ကပဲပြောဆိုထားပါ။မြောက်ကိုရီးယားကတော့အမေရိကန်ပြည်ထောင်စုအထိရောက်နိုင်တဲ့တိုက်ချင်းဖြစ်ပတ်တိုင်းတဲ့မစ်ဆိုင်းတုံးအစ်စ်တွေအောင်မြင်မြင်ဆက်တက်နိုင်ခဲ့တဲ့အကြောင်းမနေ့ကပဲကြေညာထားဖြစ်ပါတယ်
လက်ရဆောင်ဝါရီဗြိတိန်နိုင်ငံရေးသမားတဦးတွစ်တာမှာတင်ခဲ့တဲ့မွတ်စလင်ဆန့်ကျင်ရေးလှုံ့ဆော်တဲ့ဗီဒီယို၃ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာပြန်ဖြန့်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးရဲ့တုံ့ပြန်ချက်ကိုမနေ့ပုတ်ထူးနေ့နောက်ပိုင်းမှာသမ္မတထရန့်ကပြန်လည်ခြေပါပါတယ်အလေးအညာတွေပြန့်နှံ့စေပြီးတင်မာမှုတွေတိုးစေမယ်အမုန်းပွားပွဲဇလန်းတွေကိုပြန့်နှံ့စေတဲ့လောက်ရကမှားယွင်းနေဆိုပြီးဗြိတိန်ဝန်ကြီးချုပ်မေးကသမ္မတထရန့်ကိုပြစ်တင်ပြောဆိုတာပါဝန်ကြီးချုပ်မေရဲ့ Twitter မှာရေးသားချက်ကိုသမ္မတထရန့်ကပြန်လည်တုံ့ပြန်လာမှာတော့သူ့ကိုပဲအာယုဆိုင်မနေပဲဗီတင်နိုင်ငံတွင်းမှာနေရာယူလာနေတဲ့အစွန်းရောက်အစ္စလာမ်မြေအကျန့်ဖက်ဝါဒကိုခြေမုံးပေါ်အာယုဆိုင်ပါလို့ရေးခဲ့တာပါဒီဗီဒီယိုတွေကိုအွန်လိုင်းကနေသမ္မတထရန့်ဘလို့များရှာတွေ့သွားတယ်လဲဆိုတာမသိဘူးဆိုပြီးအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကပြောပါတယ်ဒါပေမဲ့ဒီဗီဒီယိုတွေတဲကတစ်ခုကတော့သမ္မတသဘောကျတဲ့ conservative talk show တင်ဆက်သူတို့က Twitter မှာပြန်ဖြန့်ခဲ့တာလို့တော့ပြောပါတယ်။ဗီဒီယိုတွေရဲ့မှန်ကန်တိကျမှုကတော့မေးခွန်းထုတ်เสียဖြစ်ပေမဲ့လည်းအင်ဂျူရောပြောခွင့်ရကတော့သမ္မတထရန့်ရဲ့ရေးသားချက်ကမမှားဘူးဆိုတဲ့သဘောမျိုးပြောပါတယ်။ဗီဒီယိုကမှန်ကန်မှုရှိမရှိဆိုတာထက်ဒီချင်းချောက်မှုကအမှန်တကယ်ဖြစ်နေတယ်ဆိုတာကိုသမ္မတကပြောဆိုတာလို့တုံ့ပြန်ခဲ့ပါတယ်။
ဥရောပနိုင်ငံတွေအနေနဲ့ရွှေပြောင်းခြေချသူတွေနဲ့ဒုက္ခသည်တွေဝင်မလာနိုင်အောင်နေဆက်တွေကိုပိတ်လိုက်ရင်တော့မှရှေ့လာမယ့်နှစ်ပေါင်း30အတွင်းဥရောပတိုင်းမှာမွတ်စလင်လူဦးရေရာခိုင်နှုန်းဆက်တိုးလာလိမ့်မယ်လို့ဖြူသုတေသနဌာနရဲ့မနေ့ကကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဝါရှင်တန်ခြေဆိုင်သုတေသနဌာနရဲ့တွေ့ရှိချက်တွေအရ2016ခုနှစ်ထဲဥရောပတိုင်းလူဦးရေရဲ့ 40.9% ရာခိုင်နှုန်းကျော်ဟာမွတ်စလင်တွေဖြစ်လာပြီးနိုင်ငံပေါင်း30မှာခန့်မှန်းရင်မွတ်စလင်လူဦးရေ 25% မှ8%ရှိခဲ့တဲ့အတွက်2010ခုနှစ်တုန်းကမွတ်စ တင်လူဦးရေ 3.8% ကနေခမန်းကြီးလူဦးရေ 19.5% ထက်ပိုများလာခဲ့တာပါ ဆီးရီးယား အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကပရစ်ကတ်တီကနေထွက်ပြေးလာသူအများစုနဲ့နှစ်စဉ်လူဦးရေ 5,000 လောက်ဝင်ရောက်လာရာက2014ခုနှစ်နောက်ပိုင်းဥရောပကိုမွတ်စလင်ရွှေ့ပြောင်းခြေချသူအရေအတွက်တိုးလာခဲ့တာပါ ဖြူသူရေသနာစစ်တမ်းမှာတော့ဥရောပသမဂ္ဂဖွဲ့ဝင်28နိုင်ငံအပြင်နော်ဝေနဲ့ဆွစ်ဇာလန်နိုင်ငံတို့လည်းပါဝင်ကြပါတယ်2016ခုနှစ်ကနေ2050ပြည်နှစ်တွင်ရွှေ့ပြောင်းဝင်ရောက်မှုလုံးဝမရှိတဲ့အခြေအနေဒုက္ခတွေဝင်လာတာရပ်သွားပြီမဲ့အကြောင်းကြောင့်လူတွေရွှေ့ပြောင်းနေထိုင်ရတဲ့အလယ်လက်အဆင့်နဲ့2014ခုနှစ်ကနေ2016ခုနှစ်တွင်စာရင်းချိုးလောက်မွတ်စလင်ခြေချနေတဲ့လူတွေဆက်လက်ဝင်ရောက်လာနိုင်တဲ့အမြင့်ဆုံးအခြေအနေ၃မျိုးကိုသုတေသနလေ့လာလိုက်ခဲ့တာပါမွတ်စလင်တွေဟာဥရောပတိုက်သားတွေထက်အသက်အပြည့်ပြင်းပြ73နှစ်လောက်ငယ်ရွယ်ပြီးမွေးဖွားမှုနှုန်းမြင့်မားတာလည်းတွေ့ရပြီးရွှေ့ပြောင်းဝင်ရောက်မှုလုံးဝမရှိတဲ့အခြေအနေမျိုးမှာရှိရင်တော့မှ2050ပြည့်နှစ်ရောက်လာတဲ့အခါဥရောပလူဦးရေ 8.4% ကနေတော့မွတ်စလင်တွေဖြစ်လာနိုင်တယ်လို့လည်းလေ့လာချက်မှာခန့်မှန်းထားပါတယ
်။နိုင်ဂျီးရီးယားနိုင်ငံရဲ့လူမှုစီးပွားရေးအစီအစဉ်တွေကိုတိုးချဲ့ပြီးလီဗျားနိုင်ငံနဲ့တခြားကမ္ဘာတစ်လောမှာတောင်းတင်နေတဲ့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့နိုင်ဂျီးရီးယားသမ္မတမိုဟာမာဒူဘူဟာရီကကတိပြုလိုက်ပါတယ်။ရှေ့ပြောင်းအခြေချသူများရင်းနဲ့ပတ်သက်ပြီးဥရောပနဲ့အာဖရိကခေါင်းဆောင်တွေရဲ့ Ivory Coast နိုင်ငံကဆွေးနွေးပွဲကိုသမ္မတဘူဟာရီတက်ရောက်တာဖြစ်ပါတယ်။အနောက်အာဖရိကဒေသကရှေ့ပြောင်းနေထိုင်သူတွေကိုလီဗျားနိုင်ငံကကျွန်းလေလံပွဲမှာရောင်းချနေတယ်လို့ဆိုတဲ့ဗီဒီယိုပါကိစ္စကလည်းဆွေးနွေးပွဲမှာအဓိကဆွေးနွေးကြတဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။ပြည်ပခါတွေဖြစ်နေတဲ့လီဗျားနိုင်ငံမှာဖန်စီခံထားတဲ့ရွှေပြောင်းအခြေချသူတွေကိုထိခါထားပြီးရွှေပြောင်းအခြေချသူတွေကိုကာကွယ်ပေးနိုင်မယ်အထူးလုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းမယ်လို့လည်းခေါင်းဆောင်တွေကကြေညာခဲ့ပါတယ်။ဘာကီနာဖာဆိုနိုင်ငံသားရေးဝင်ကြီးကလည်းအခုလို27ရာစုမှာကြေကျွန်ဖြစ်ရတယ်ဆိုတဲ့အခြေအနေကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးလီဗျားနိုင်ငံတွင်းကအတန်အမှတ်ကိုပြန်လည်ခေါ်ယူထားပြီးဖြစ်ပါတယ်။ဥရောပကိုတွားရောက်ဖို့ကြိုးစားကြတဲ့အာဖရိကကရွှေပြောင်းအခြေချသူအများစုကတော့လီဗျားနိုင်ငံကတဆင့်ထွက်ခွာကြတာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရယ်မြန်မာနိုင်ငံမှာလေးရချာခီးစဉ်ဆုံးသတ်ခဲ့ပြီးတဲ့နောက်ပေါ်ရမ်းမင်းကြီးဖရန်စစ်ဆာဒီကနေ့ပဲအင်ဒီယန်ပင်ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီရန်ကုန်မြို့မှာကက်သလစ်လူငယ်တွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အပိတ်ခွတ်တွေကြောင့်ဒုက္ခသည်6000ကျော်ထွက်ပြေးကုလုံနေရလို့ဆိုတဲ့ပင်ဂလားဒေ့ရှ်နိုင်ငံကိုခီးဆက်ခဲ့တာပါမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့နိုင်ငံတကာကအာရုံစိုက်နေတဲ့ခိုင်ပြင်းတဲ့ရိုဟင်ဂျာရဲ့အရေးကိုပြောဆိုတာမျိုးမရှိခဲ့ဘူးဆိုပြီးလူခွင့်အဖွဲ့ရဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ပုံရမင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့တန်တမာရေးခီးစဉ်ဖြစ်တဲ့အတွက်အခြေတင်ဖြစ်စရာကိစ္စတွေကိုပြောဆိုမှုမရှိတဲ့အကြောင်းတုံ့ပြန်နေတာပါမြန်မာကက်သလစ်ခိုင်ဟုတ်ဆရာတော်ဂျွန်စိန်ကြီးကတော့ရခိုင်ပြည်နယ်ရေးမြန်မာအစိုးရပေါ်ဝေဖန်နေသူတွေအနေနဲ့အဖြစ်မှန်တဲ့တမိုင်းညာကိုသိအောင်လေ့လာဖို့အမှန်တရားကိုသိအောင်လုပ်ကြဖို့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဗာတီကန်ကျောင်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ် Greg Park ကတော့ပုံရမ်းမင်းကြီးအနေနဲ့တိုက်ခါသမားရင်းနဲ့အညီပြောစဉ်ပြောထားတာတွေကိုပြောဆိုမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ကာဝေးဦးစီးချုပ်ဘုံချုပ်ဦးကြီးမင်းအောင်လှိုင်တို့နဲ့သိကြားတွေ့ဆုံမှုတွေအတွင်းရခိုင်ပြည်နယ်ရေးပို့ပြီးတိုက်ရိုက်ပြောကောင်းပြောပြနိုင်တယ်လို့လည်းပြောဆိုခဲ့တာပါစနေ့ထိပင်ဂါဒိစ်နိုင်ငံခီးစဉ်အတွင်းမှာတော့ပုံရမ်းမင်းကြီး Francis ဟာဘာသာပေါင်းဆောင်ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကထွက်ပြေးရရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာ6000ကျော်ပြန်လည်လက်ခံရေးဆွေးနွေးညှိနှိုင်းနေတဲ့အချိန်မှာပဲရခိုင်ပြည်နယ်တွင်းကလူတိုင်းအတွက်ဒဏ်ထူခွင့်ရဖို့မြန်မာဆွေရဘက်ကအာမခံချက်ပေးရမယ်လို့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂရဲ့တာမတ်သည့်ခရစ်စတင်ရှမစ်ကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာ EU တာမတ်ကြီးတွေအဖြစ်ပြီးခဲ့တဲ့နှစ်လကဆက်လို့တာဝန်ထမ်းဆောင်နေတဲ့တာမတ်ကြီးကရခိုင်ပြည်နယ်တွင်းကဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းအဝန်ချကအတားအဆီးတွေကိုခြေဖြတ်ဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ရိုဟင်ဂျာတွေကိုဆယ်စုနှစ်တည်းနဲ့ချီခွဲခြားထားတဲ့ခီးသွားလာခွင့်ကတ်သတ်မှုနဲ့တင့်တော်တဲ့ပညာသင်ကြားခွင့်မရှိတာဒီလိုမျိုးရခိုင်ပြည်ပခတ်ရဲ့ဇင်းမြစ်တွေကိုဖြည့်ရှင်းနိုင်ဖို့တရားဥပဒေစိုးမိုးရေးကိုပြည်ထောင်စုအစိုးရနဲ့အရက်ဖက်အုပ်ချုပ်ရေးဘက်ကဆောင်ရွက်ရမယ်လို့တာမတ်ကြီးကပြောပါတယ်။ရိုဟင်ဂျာအကြမ်းဖက်သမားတွေကမြန်မာအစိုးရလုံခြုံရေးကင်းစခန်း30ရို့ကိုတစ်ချိန်နဲ့တစ်ပြိုင်နက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာတပ်မတော်ရဲ့နေမည်ရှင်းလင်းရေးဆောင်ရွက်မှုတွေအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိတ်နဲ့ချီထွက်ပြေးတာဖြစ်ပါတယ်
။ဒ ပြည်ထောင်ပတ်တဲ့စတင်ချင်းပါမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီရဲ့အစင်းငင်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့ပဲပေကျင်းမြို့တော်ကိုထွက်ခွာသွားပါတယ်။အလို့သဘောချစ်ချေခီးစဉ်အတွင်းတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာဖြစ်သလိုပေကျင်းမြို့တော်မှာချင်းပါမဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီရဲ့အစင်းငင်ခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းအထူးအဲ့တော်ဖြစ်ဒေါ်ဆန်းစုကြည်တက်ရောက်မင်းငုံပြောကြားမှာဖြစ်ကြောင်းနိုင်ငံတော်တမန်ငယ်ရုံးကသတင်းထုတ်ပြန်ထားပါတယ်။မြန်မာတမန်တော်ကဝဲဦးစည်းချုပ်ဘုံချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်ဆုံးသက်ပြီးရပိုင်တွင်မှာပဲဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုဒုတိယကြိမ်ထပ်မံတောင်းရောက်ခဲ့တာပါ။ခံကျင်တွေကအချက်တဲတွေကြောင့်နိုင်ငံကတန်းဝန်းကမြန်မာနိုင်ငံပေါ် PR တွေနဲ့ဝေဖန်မှုတွေတွန်းမြင့်နေချိန်မှာပဲမြန်မာကောင်းဆောင်တွေရဲ့ခီးစဉ်တွေဟာတရုတ်နိုင်ငံနဲ့ပုံမနီးစပ်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလေအကဲကတ်တွေခံမှန်းနေကြပါတယ်။ပြီးကြတဲ့နေ့အော်ဂိုလာကတရုတ်နိုင်ငံကိုအလဲပတ်ရောက်ခဲ့ပြီးတဲ့ဒေါ်ဆန်းစုကြည်ရဲ့အခုတစ်ချိန်ခီးစဉ်ကနေနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေအကောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲတရုတ်စိုးရိမ်စင်ဝါတင်းတနာကဖော်ပြခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာအုတ်ချုပ်မှုဩဇာအာဏာအားလုံးကိုချုပ်ကန့်ဖို့သမ္မတရိုဒရီဂိုဒူတာတေရဲ့အဆိုပြုချက်အပေါ်ကန့်ကွက်တဲ့အနေနဲ့ဒီကနေ့မနီလာမြို့တော်မှာလက်ဝဲရင်တက်ကြလှုပ်ရှားသူအုပ်စုတွေစုဝေးဆန္ဒပြခဲ့ကြပါတယ်။သမ္မတဒူတာတေအဆိုရကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြသူ1000လောက်ဟာသမိုင်းဝင်ဘိုနီဖာစီယိုအရက်ကနေမန်ဒီဝိုလာငင်းချမ်းရေးမဟုတ်ဦးအထိချီတက်ခဲ့ကြပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးလာရောက်ခဲ့တဲ့ပိုယန်မင်းကြီး Francis ဟာဒီကနေ့မှပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားပါပြီ။သူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပိုယန်မင်းကြီးဟာကက်သလစ်ဘာသာဝင်လူငယ်တွေနဲ့ Saint Mary Cathedral မှာဝတ်ပြုဆုတောင်းပွဲလုပ်ခဲ့ပါတယ်။အခုလိုကမ္ဘာအထင်ကြီးဘာသာရေးခေါင်းဆောင်ကြီးတူမြန်မာနိုင်ငံကိုလာရောက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်ပုံမူငြိမ်းချမ်းစေမယ်လို့ဘာသာဝင်တွေကမျှော်လင့်နေကြပါတယ်။ပိုယန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့အကြောင်းရန်ကုန်မြို့ကနေမတ်စုမြတ်မွန်ကသတင်းပေးပို့ထားပါတယ်
။နိုဝင်ဘာ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကို၄ရက်ကြာလာရောက်တဲ့ပိုယန်မင်းကြီး Francis ဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မနက်မှာ Saint Mary's Cathedral မှာမစ္စတာတရားပူဇော်ခဲ့ပါတယ်။ကက်သလစ်ဘာသာဝင်လူငယ်တွေကိုဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအနေနဲ့အရရက်ကက်သလစ်လူငယ်တွေပါဝင်ခဲ့ကြပါတယ်။လူငယ်တွေဟာဖရာသခင်ရဲ့အစိုးအမတွေဝမ်းမြောက်စရာသတင်းကောင်းတွေကိုတည်ဆောင်ပေးတဲ့ဖရာသခင်ရဲ့တမန်တော်တွေဖြစ်ကြတဲ့မြန်မာနိုင်ငံကလူငယ်တွေဟာဖရာသခင်ရဲ့ခွင့်လွှတ်ခြင်းဆိုတဲ့သတင်းကောင်းကိုယုံကြည်ကြသူတွေဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်ကမ္ဘာကြီးအတွက်မျှော်လင့်ခြင်းတွေကိုတည်ဆောင်ပေးသူတွေဖြစ်တယ်လို့ပေါ်ရဟမင်းကြီးကပြောကြားခဲ့ပါတယ်။ဒုက္ခရောက်နေကြတဲ့ညီအကိုမောင်နှမတွေအတွက်သတင်းကောင်းတွေကိုတည်ဆောင်ပေးဖို့အသင့်ဖြစ်နေအောင်လည်းလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်
။ Non abbiate paura di fare scompiglio.di porre domande che facciano pensare la gente
ခွန်အားလိုအပ်နေသူတွေအတွက်မျှော်လင့်ခြင်းသတင်းစကားတွေကိုတင်တို့ရဲ့အသက်တင်တို့ရဲ့နှလုံးသားနဲ့ကြားအောင်ပို့ဆောင်ပေးကြပါနာမကျန်းဖြစ်နေသူတွေကိုကူညီလက်ကမ်းပါဒသိန်းတွေကိုနှုတ်ဆက်ပြုံးပြပါအထီးကျန်နေသူတွေကိုဖေးမှကူညီကြပါ
မြန်မာနိုင်ငံကိုဖျားသခင်ကောင်းကြီးပေးပါစေလို့လည်းပေါ်ဟမင်းကြီးကမြန်မာလိုဆုတောင်းပေးခဲ့ပါတယ
်မြန်မာပြည်ကိုဖျားသခင်ကောင်းကြီးပေးပါစေ
ဒီကနေ့ Saint Mary's Cathedral မှာပြုလုပ်တဲ့မစ္စတာတရားပူဇော်ပွဲကဗုဒ္ဓဟူးနေ့ကကျိုက်ကစံပွဲမှာကျင်းပတဲ့ပွဲလောက်လူများပါပေမဲ့လူငယ်ထောင်ထဲချီစိတ်အားထက်သန်စွာနဲ့ပါဝင်ဝတ်ပြုခဲ့ကြပါတယ်။ဝတ်ပြုပွဲပြီးတဲ့နောက်မှာတော့ပိုယန်မင်းကြီး Francis ဟာရန်ကုန်လေဆိပ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့စီကိုဆက်လက်ထွက်ခွာသွားပါတယ်။မြန်မာနိုင်ငံတဝါကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယန်မင်းကြီးတပါပထမဆုံးအကြိမ်လာရောက်တဲ့အတွက်မြန်မာနိုင်ငံပို့ပြီးငြိမ်းချမ်းလာဖို့မျှော်လင့်ချက်တွေဘာသာဝင်တွေကြားမှမြင်မာနေကြပါတယ်
။ကျမတို့ဟိုပါတော့မြန်မာပြည်မှာရှိတဲ့အသင်းတော်ကက်သလစ်အသင်းတော်အတွက်လည်းအကျိုးရှိတယ်လို့ကျမတို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိမယ်လို့ညောယုံကြည်ပါတယ်ပေါ့နော်ဟိုငိမ့်ချမ်းရေးအထူးသဖြင့်သူရဲ့ဆောင်ဖို့ဖြစ်တဲ့ငိမ့်ချမ်းရေးနဲ့ချစ်ချင်းမြတ်တာဆိုတဲ့အတိုင်းပေါ့နော်ကျမတို့တိုင်းပြည်အတွက်လည်းအများကြီးလူသားတွေအတွက်ပေါ့နော်အများကြီးအကျိုးတရားမှုရှိပါမယ်လို့ကျမယုံကြည်ပါတယ
်ပေါ်ရမင်းကြီးဟောကြားတဲ့တရားတွေကိုကြားရနိုင်ဖို့ပြင်ဦးလွင်မျိုးကနေလာခဲ့တဲ့ Sister Maria ချင်းဖြစ်ပါတယ် အင်းစိန်သာသနာကတော်ချန်နီကလည်းပိုဟန်းမင်းကြီးရဲ့ခရီးကမြန်မာနိုင်ငံအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်နေပါတယ်
။အရန်ပြောတယ်။အရန်လည်းအကျိုးရှိမယ်လို့ထင်ပါတယ်လို့
ဘလို့အကျိုးရည
်အဲတိုင်းပြည်အတွက်ငြိမ်းချမ်းသာယာခြင်းနေဟုတ်ပါတော့နော်။ဟိုလူတွေရဲ့ဟိုနှလုံးသားတွေအကုန်လုံးပေါ့နော်တိုင်းပြည်အတွက်ကောစစ်ဟိုတင်းပေါ့စစ်အရေးတွေငြိမ်းချမ်းခြင်းမေတ္တာရေးအားလုံးအတွက်အကျိုးရှိမယ်လို့ထင်ပါတယ်လို့
ပိုဟန်းမင်းကြီးကိုလေးစိတ်ပါတကူတကလာနှုတ်ဆက်သူကိုနော်အောင်ကတော့ပေါ်ရဟမင်းကြီးမြန်မာနိုင်ငံကိုနောက်ထပ်လာဖို့မျှော်လင့်နေပါတယ်
။ပေါ့ဖရန်စစ်ရောက်ရှိခြင်းကကျွန်တော်တို့အတွက်မျှော်လင့်ခြင်းနဲ့ရင်ထဲမှာကိုစီကိုငါခံစားကြမှာပါ
။နိုဝင်ဘာ29ရက်နေ့ကနေမြန်မာနိုင်ငံကို၄ရက်ကြာလာခဲ့တဲ့ပေါ်ရဟမင်းကြီးရဲ့ခီးစဉ်အတွင်းပေါ်ရဟမင်းကြီးဟာနေပြည်တော်မှာတမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းပေါ်ရဟမင်းကြီးလက်ခံတွေ့ဆုံခဲ့ပါတယ်။ပေါ်ရဟမင်းကြီးတဲခိုတဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာ15မိနစ်လောက်သာကြာတဲ့တွေ့ဆုံမှုအတွင်းမှာအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာအာဏာရှိသူတွေရဲ့တာဝန်ဘလောက်ကြီးမားတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ Vatican ပြောခွင့်ရသူက Vatican Radio ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ဘာသာဝင်အများစုဟာအပြစ်အဝဗငြိမ်းချမ်းသေးတဲ့စစ်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်တို့လူဒေသတွေကဖြစ်ကြတဲ့အတွက်ဘာသာဝင်တွေအနေနဲ့နာကျင်မှုတွေ၊နာကျင်ခံစားမှုတွေကိုခွင့်လွှတ်သီးခံစိတ်နဲ့ကြော်လွှားကြဖို့ပိုရဟမင်းကြီးကတရားဟောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဆက်သွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရင်လည်းဆင်းရဲဒုက္ခရောက်နေကြသူတွေ၊မြန်မာနိုင်ငံကဒုက္ခတွေတွေအတွက်စိတ်ခွန်အားဖြစ်စေတဲ့ဇာတ်တွေကိုပိုရဟမင်းကြီးဖရန်စစ်ပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်
။မဆူမြတ်မောရန်ကုန်မြို့ကနေတင်ပြပို့ခဲ့တာပါတဆက်တည်းတင်ပြချင်တာကပိုဟန်းမင်းကြီးဖရန်စစ်ဟာဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးသွားရောက်มาဖြစ်ပါတယ်ဒီခရီးစဉ်မှာရိုဟင်ဂျာဒုက္ခသည်အရေးအပါဝင်ကမ္ဘာပေါ်ကအခြားကိစ္စရပ်တွေကိုလည်းပြောဆိုမယ်လို့မျှော်လင့်နေကြပါတယ် AFP နဲ့ Radar သတင်းတွေကိုအခြေခံပြီးကိုငိမ့်ညန်းကတင်ပြမှာပ
ါကြာသာပြည်နေ့မှာရောက်ရှိလာမဲ့ပိုဟန်းမင်းကြီးဖရန်စစ်အတွက်ပြင်ဆင်မှုတွေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာလုပ်နေပါပြီတဲဂျကွန်မြို့နယ်ဟာဒါကာမြို့တော်မှာကက်သလစ်ခရစ်ယာန်အများစုနေထိုင်ကြတဲ့မြို့နယ်ဖြစ်ပြီးတော့ဘုရားကျောင်းစေတနာဝန်ထမ်းတွေအလုံးများနေတဲ့အချိန်ကာလလည်းဖြစ်ပါတယ်။ဘော်တမ်လေးမိဘမဲ့ကလေးငယ်ကေဟာကကလေးငယ်တဦးဖြစ်တဲ့အန်ဂျီဆဝမီဘစ်ဝါကပုတ်ရဟမင်းကြီးကိုကြိုဆိုကြောင်းအခုလိုပြောပါတယ်
။အမတေချုတ်တီအနန္ဒီဘီချို
ကျမတို့ပုတ်ရဟမင်းကြီးနဲ့တွေ့ရမယ်ဆိုတဲ့အတွက်အရန်ပျော်မိပါတယ်။ကျမတို့မိဘမဲ့တွေအတွက်ပုတ်ရဟမင်းကြီးကအဖေလိုပါပဲ။ကက်သလစ်လူအတိုင်းဝိုင်းမှာပုတ်ရဟမင်းကြီးကအကြီးဆုံးပါပဲ
လူရေ163တန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခရစ်ယာန်ဘာသာကိုးကွယ်သူဟာ3.5%ခန့်နှုန်းသာရှိပေမဲ့လည်းဒီဇင်ဘာလ1ရက်နေ့တောက်ကြနေမှာကျင်းပမဲ့စုဝေးဝိပုစုတောင်းပွဲမှာတော့လူ3,000,000လောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်ပုတ်ရဟမင်းကြီးဖရန်စစ်ဟာဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်မာသာထရီဆာစောင့်ရှောက်ရေးဂေဟာကိုလည်းတွားရောက်ပြီးလူနာတွေကိုတွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမှာဖြစ်ပါတယ်။တန်ဂျဂုံမြို့နယ်မှာနေထိုင်ကြတဲ့ဒင်းအစ္စလမ်လို့ခရစ်ယာန်ဘာသာဝင်မဟုတ်သူတွေကလည်းပုံရံမင်းကြီးလာတဲ့အချိန်သူတို့မြို့နယ်မှာအသွားအလာပိတ်ထားမှုတွေအတွက်လည်းကိစ္စမရှိဘူးလို့ပြောပါတယ
်။ဓမ္မသာတ္တဓမ္မသာတ္တမနကရုပ်သာ
လူတိုင်းသူတို့ကိုယ်ပိုင်ယုံကြည်ကိုးကွယ်ရာရှိပြီးတော့သူတို့ဘာသာတရားကသူတို့အတွက်အရေးကြီးပါတယ်။အခုသူလာတယ်ဘာပြဿနာရှိလဲ။ဘာသာတရားတွေဟာကွဲပြားမှုမရှိပါဘူး။
ပိုယန်မင်းကြီးဘင်္ဂလားဒေ့ရှ်ကိုရှာရှာပါပါလာရောက်တာဟာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ရာသီဥတုပြောင်းလဲမှုကြောင့်ပြောင်းရွှေ့ရသူတွေရဲ့ဒုက္ခကိုပေါ်လွင်စေခြင်းလို့ဖြစ်တယ်လို့ဒါကကက်သလစ်ခိုင်ရုပ်ဆရာတော်ကပြောပါတယ်။ပိုယန်မင်းကြီးလာရောက်မှုဟာမွတ်စလင်အများစုနေထိုင်တဲ့တိုင်းပြည်တစ်ခုလုံးအတွက်ဖြစ်တယ်လို့ယဟန်အမတ်ပက်ထရစ်ဒီရိုဇာရီယိုကပြောပါတယ
်။ဆောပါလေ
လူတိုင်းဒီဘေကွန်ပေးခြင်းမလေးပုံရံမင်းကြီးကရာသီဥတုပြောင်းလဲမှုအကြောင်းပြောမလားရိုဟင်ဂျာအကြောင်းပြောမလားရိုဟနာပလာဇာပြိုကျမှုမှာဒုက္ခရောက်ခဲ့တဲ့လူသမားတွေအကြောင်းပဲပြောမလား
အသက်80အရွယ်ရှိပြီဖြစ်တဲ့ပုံရံမင်းကြီးဖရန်စစ်ဟာစင်ရသားတွေရဲ့ရပိုင်ခွင့်ရာသီဥတုဖောက်ပြန်မှုနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကြောင့်ပြောင်းရွှေ့ရမှုတွေအကြောင်းမကြာခဏပြောဆိုလေးရှိတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းမှာတော့လူမျိုးစုလိုက်ရှင်းလင်းခံခဲ့ရတယ်လို့အမေရိကန်ရဲ့ကုလသမဂ္ဂကသတ်မှတ်ခေါ်ဆိုကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအကြောင်းပြောဆိုမယ်လို့ခန့်မှန်းကြပါတယ
်။ဒါကြီးအမန္တေပြပုတ်တဆပ်လာချေ
တကယ်ဖြစ်ဖြစ်နေတဲ့ဒီကိစ္စတွေအကြောင်းပြောမယ်လို့အများကြီးမျှော်လင့်ထားပါတယ်။ဒီကိစ္စတွေပေါ်တုံ့ပြန်မယ်လို့လည်းတကယ်မျှော်လင့်ပါတယ်
။ပုံရံမင်းကြီးဖရန်စစ်ဟာဘင်္ဂလားဒေ့ရှ်ကို1986ခုနှစ်ပုတ်ဂျွန်ပေါ်တူလာရောက်ပြီးကတည်းကလာရောက်တဲ့ပုံရံမင်းကြီးဖြစ်ပါတယ်။မြန်မာနိုင်ငံကိုလည်းတွားရောက်ခဲ့တဲ့သူ့ရဲ့အာရှခီးစဉ်ဟာဒ
ဒီဇင်ဘာလ2ရက်နေ့မှာတော့ပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ။ကိုညဉ့်ညံပြောပြခဲ့တာပါ။ချင်းပြည်နယ်ပလဝမြို့နယ်ရဲ့အေအေရခိုင်တပ်နဲ့မြန်မာစစ်တပ်တို့ရဲ့ပုံပြီးပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်ထောင်ချီတဲ့ချင်းပြည်သူတွေဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နဲ့အလုံးအင်းနဲ့တင်းရှောင်နေကြရပြီးစာဝတ်နေရေးအတော်လေးအခက်ကြုံနေရတယ်လို့ချင်းဒုက္ခသည်ကူညီကြေးရေ
ကုန်ပြင်ကျေးရွာအနီးမှာတက်မတော်နယ်ရခိုင်တက်မတော်အေအေတို့တိုက်ပွဲပြင်းထန်စတင်ဖြစ်ပွားခဲ့တဲ့အတွက်ဒေသခံချင်းလူလူထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်။ရင်ဆိုင်တိုက်ပွဲတွေကြားအယသာတိုက်စုံမှုရှိသလိုနှစ်ဖက်အကြဆုံးတွေလည်းရှိနေတာပါ။အခုထပ်ဒီကိုဘလဝဒေသထဲမှာစီးရဲတင်းမာနေစေဖြစ်လို့ထောင်ချီတဲ့ချင်းဒုက္ခတွေတွေဟာအိနီးစင်းအိနီးယနိုင်ငံမီဇိုရမ်ပြည်နယ်ရ
ကျွန်တော်တို့အမြန်မာတော့လေကုညာကိုပြန်တယ်ဆိုရင်တိုက်ဆင်မလို့တော့လေတက္ကရာနဲ့ကုညာမှာနေလိုက်လေအဲနဲ့ကုညာမှာသူနေတယ်ဆိုရင်တက်ပွဲကြီးဆင်မရှိဘူးမိစာပင်ဖြစ်သွားတာပြီသူဖြစ်သွားတဲ့ခါကျတော့အဲ့ဒါတော်တော်လေးဆိုးရတယ်လို့ကျွန်တော်ယူဆတယ်ရချင်းဒီနယ်ပလဝနယ်တိုက်ပွဲတွေကဆက်ဖြစ်နေတဲ့အတွက်ဒေသတွင်းမတည်ငြိမ်မှုတွေနဲ့နှင်းနှီးလုံခြုံရေးစိုးရိမ်ရတဲ့အပြင်လ
ပြည်သူတွေကိုလည်းဘေးလွရာကိုရှောင်တိမ်မှုယာယီကယ်ဆေးစခန်းနေစီစဉ်ပေးနေပါတယ်။ဒါပေမဲ့လည်းပလောဝဒေတာရဲ့စစ်တပ်အင်အားတွေတိုးချလာတဲ့အတွက်ဒေတာရင်းမှာတိုက်ပွဲတွေကဆက်ဖြစ်ပွားနိုင်ခြင်းရှိနေတယ်လို့လည်းဒေတာခန်ဒီကတုံ့ပြန်ပါတယ်ရှင်။
မဆူမွန်ပြောပြသွားတာပါအခုတော့မူရစီမောင်ခူဖမ်းမိတဲ့တရင်ကိုတင်ပြခြင်းပါတယ်ရှမ်းပြည်နယ်ကမူရစ်ကုံတွေတွင်နဲ့ထိုင်းနိုင်ငံမြောက်ပိုင်းမူရစ်ကုံတွေတွေကိုအဓိကငွေလက်ခံလွှဲပြောင်းပေးနေတယ်ဆိုပြီးထိုင်းနိုင်ငံကဖမ်းဝရမ်းထုတ်ထားတဲ့မြန်မာနိုင်ငံကရှမ်းအမျိုးသမီးတဦးကိုထိုင်းရဲတွေကဘန်ကောက်မြို့မှာဖမ်းဆီးလိုက်ပါတယ်ဒါနဲ့ပတ်သက်လို့ထိုင်းမူရစ်စီဝါတိုက်
ဒီမှာမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံအတွင်းမှာမူရစေဝါကုန်တယ်ရဲ့ငွေတွေကိုလွှဲပြောင်းပေးတာယင်းနှစ်မြောက်နှစ်မှုတွေကိုအဓိကလုပ်ပေးတာဆိုပြီးထိုင်းနိုင်ငံတွင်မှာဖောင်ရန်ထုတ်ထားတဲ့မြန်မာနိုင်ငံသူရှမ်းမြို့သမီးတဦးကိုထိုင်းရဲတွေကဖမ်းဆီးပြီးနိုဝင်ဘာလ29ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဒါမင်းတင်အေ ึ่งต้องหาว่ากระทำความผิดสนับสนุนหรือช่วยเหลือผู้กระทำผิดจึงให้ท่านจับตัว
ไทม์ฮู้ยเสวะใต้เฉยเยอะชีกะမြန်မာနိုင်ငံသူနန်းမြင့်သိန်းအေးကို2016ခုနှစ်မေလတွင်မှထုတ်ထားတဲ့ဖန်ဝရန်းစာကိုဖတ်ပြခဲ့ပြီးသူမဟာမူရစေဝါနဲ့ပတ်သက်သူတွေရဲ့ငွေတွေကိုလွှဲပြောင်းပေးတာငွေမဲတွေကိုငွေပြူလုပ်ပြီးတခြားလုပ်ငန်းတွေမှာယင်းနှိမ့်ညံ့မှုတွေလုပ်ပေးတာကြောင့်ဖမ်းဆီးခဲ့တာဖြစ်ကြောင်းသူမရှိမှပဲဖန်ဝရန်းကိုဖတ်ပြခဲ့ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါသူမကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဖမ်းဆီးလိုက်ပြီးသူမနဲ့ဆက်နွယ်နေတဲ့နေရာ6ခုကိုလည်းရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းမူရစေဝါတိုက်ဖြတ်ရေးအရာရှိကြီးရဲဘော်ချုပ်စုံမိုင်းကောင်ပိုင်စုံပေါ့ဦးဆောင်ကသတင်းစာရှင်းလင်းခဲ့ပါတယ်။နန်းမြင့်သိန်းဟာ10နှစ်တာကာလအတွင်းမှာမူရစေဝါရောင်းချမှုတွေကနေရရှိလာတဲ့တရားမဝင်ငွေဘတ်တန်းပေါင်း 12,000 ကျော်ကိုလက်ခံခဲ့ပြီးထိုင်းနဲ့မြန်မာနိုင်ငံအတွင်းမှာငွေမဲတွေကိုငွေပြူအဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်ပေးနေတာဖြစ်တယ်ဆိုပြီးစွပ်စွဲထားပါတယ်။သူမကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဖမ်းဆီးလိုက်ပြီးထိုင်းနိုင်ငံကမူရစေဝါလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်ဆိုပြီးစုငွေဘဏ်ငွေ3သိန်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်ကောင်ပထမနီရဲ့ဘဏ်စည်ရင်းတွေအဝင်ထွက်ကိုစစ်ဆေးရင်းနဲ့သူမကိုခြေရာခံပြီးဖမ်းဆီးမိခဲ့တာဖြစ်ကြောင်းအခုဖမ်းဆီးထားတဲ့မြန်မာနိုင်ငံသူအမျိုးသမီးဟာထိုင်းနယ်ဇက်ဖြစ်တဲ့တာချီလိမ့်မြို့မှာအဖျော်ယမကာဆိုင်တွေနဲ့မီနီစတိုးဆိုင်တွေဖွင့်ထားတဲ့အကြောင်းထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့မှာဆိုရင်လည်းသူမနဲ့ပတ်သက်တဲ့ယရနာဆိုင်ကြီးတွေကိုဟန်ပြဖွင့်ထားတယ်လို့ဆိုပါတယ်နန်းမြင့်သိန်းဟာရှမ်းပြည်နယ်တွင်းကမူရစေဝါထုတ်လုပ်နေတဲ့လက်နက်ကန်အင်အားစုတွေနဲ့ပါဝင်ပတ်သက်နေကြောင်းကိုလည်းထိုင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။ဖမ်းဆီးမိတဲ့အမျိုးသမီးနဲ့အဓိကဆက်နွယ်ပြီးပူးပေါင်းလုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံသားတွေကိုပါဆက်လက်ဖော်ထုတ်ရည်ရွယ်သွားမှာဖြစ်တဲ့အကြောင်းထိုင်းအနာပိုင်းတွေကဆိုပါတယ်။သတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်ထိမြန်မာနိုင်ငံသူအမျိုးသမီးဟာထိုင်းအနာပိုင်းနဲ့ဆွတ်ဆွဲသလိုမဟုတ်မှန်ကြောင်းသူမဟာငွေလွှဲလုပ်ငန်းတွေကိုသာလုပ်တဲ့သူဖြစ်ကြောင်းညင်းဆိုခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00-9:00ခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုရုစလောင်းကနေဖမ်းယူရှုစားနိုင်တယ်လို့ VOA ရဲ့ဒီအစီအစဉ်တွေကို DVB ရုပ်သံနဲ့ SkyNet Line တွေမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးမှာပ
ါနောက်ဆုံးချိန်ပထမတက်မစ်ဆန်တို့ဆန်းသက်ပြစ်လို့မှုကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကြီးရှုနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်ဝါဆောင်15လို့မြည်ပေးထားတဲ့မစ်ဆန်တို့ကိုတော့ပြုံရမ်းမြို့တော်မြောက်ဖက်ဆန်းသက်စကန်တစ်ခုကနေမနေ့တုန်းကပဲပြစ်လို့ခဲ့တာပါစီရနဲ့ UN နိုင်ငံတွေက IS အစ္စလမ်ဆွေးနွေးအုပ်စုကိုပြစ်မှတ်ထားတိုက်ခတ်နေတဲ့လေကြောင်းထိုးစစ်တွေအတွင်း2014ခုနှစ်ကစလို့အရသာ800တယောက်သေဆုံးခဲ့ကြောင်းအမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လေကြောင်းထိုးစစ်တွေကြောင်းအရသာတွေတည်ကြည်ခဲ့ရတဲ့ကြောင်းသတင်းတွေပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ညွန်မောင်းဖွဲ့ရဲ့လက်ရင်ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါ။မြန်မာနိုင်ငံမှာ၄ရက်ကြာခီးစဉ်အဆုံးသတ်ခဲ့ပြီးတဲ့နောက်ပုံရံမင်းကြီးဖရန်စစ်ဆာဒီကနေ့ပဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီ။ရန်ကုန်မြို့မှာကက်သလစ်လူငယ်တွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကိုင်ပြည်နယ်ကဘေးကတ်တွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးခွာလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်ခဲ့တာပါ။စနေနေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ပုံရံမင်းကြီးဖရန်စစ်ဆာဘာသာမောင်းဆုံးဆွေးပွဲအတွင်းမြန်မာနိုင်ငံကထွက်ပြေးရောက်ရှိနေတယ်လို့ဆိုရဲရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။ဒီတွင်ပါတီစတင်ချင်းပါမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစ်စ်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ပဲပေကျင်းမြို့တော်ကိုထွက်ခွာသွားပါတယ်။အလို့သဘောချစ်ချီခီးစဉ်တွင်တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ပေကျင်းမြို့တော်မှာချင်းပါမဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစ်စ်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းတက်ရောက်မင်းငွန်းပြောကြားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့် engineer ကတော့ Linus Rinkus ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 ထိ line meter 7925ထုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.